မြန်မာနိုင်ငံက HIV AIDS ဝေဒနာနဲ့အသက်အရွယ်ဆုံးကိုကူညီဆောင်ရှောက်ပေးနေတဲ့ NLD HIV AIDS ကူညီဆောင်ရှောက်ရေးဂိဟာ NEC ဟာရမုံငွေလုံလောက်မှုမရှိတဲ့အခြေအနေအောက်မှာပဲမိဘမဲ့ကလေးတွေနဲ့ဝေဒနာတွေကိုဆက်ပြီးအကူအညီပေးပြုစုဆောင်ရှောက်နေပါတယ်။ရန်ကုန်တိုင်းအရှိတကုံမြို့နယ်မှာရှိတဲ့ဂိဟာအတွက်အကူအညီတွေလိုအပ်နေပြီးလက်ရှိအစိုးရနဲ့အာဏာရပါတီစီကနေကူညီထောက်ပံ့မှုမရဘူးလို့ဂိဟာတာဝန်ရှိသူတူကလည်းပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
NLD AIDS စံတော်လို့ခေါ်တဲ့ခုခံအားကျဆင်းမှုရောဂါကကွယ်ရေးနဲ့ပြည်သူစောင့်ရှောက်ရေးဂိဟာကို2000ခုနှစ်ကလေးကစတင်လှုပ်ဆောင်လာတာပါလက်ရှိမင်္ဂလာတောင်ကျွန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ် W T ဦးဆောင်ပြီးစတင်ဖွဲ့စည်းလှုပ်ဆောင်လာတာဖြစ်ပြီးတော့လူမျိုးနဲ့အစိုးရလက်ထက်ကအမျိုးမျိုး PR တွေနဲ့ရင်ဆိုင်ခဲ့ရပူပါတယ်အစိုးရတစ်လက်ထက်မှာတော့အရင်တုန်းကလို PR ပေးခင်ရတာတွေမရှိတော့ပေမဲ့လက်ရှိအာဏာရပါတီနဲ့အစိုးရစီကကူညီထောက်ပံ့မှုတွေမရရှိတလို့ပဲလို့NEC GR ရဲ့ဒုတိယတာဝန်ခံဦးစိုးရသာတွန်းကအခုလိုရှင်းပြပါပါ
2015မှာစတင်ရေကောက်ပေါ်မှာ NLD နိုင်တယ်ကျွန်တော်က NLD ဆိုတာ NLD AI Data Center ဆိုရုပ်ပေးရတာ NLD ခေါင်းနဲ့အောက်မှာနေတာပေါ့ဗျာဆိုတော့အရင်တစ်ချိန်ကကျွန်တော်ကနိုင်ငံရေးရပါပါနေတဲ့လူငွေပရိုက်တက်လုပ်ငန်းဖြစ်နေတာပေါ့တမခက်သွားတာ2015ရေကောက်ပေါ်ပြီးရ NLD ဆိုတာဖွဲ့တယ် NLDပါတီနဲ့အဲ့ဒီခုကကျွန်တော်တို့လက်မရှိဘူး။အဲ့ဒါကျွန်တော်တို့အတူတူတော့ shop ခေါ်မှာပေါ့နော်။ကျွန်တော်ဒီနေ့အားအတင်းရတဲ့ကိစ္စမျိုးဖြစ်နေတာပေါ့။လက်မရှိဘူး
။ဒီကမှလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်လို့လည်းဦးစိုးရသာတွန်းကအခုလိုပြောပါရစေ
။ကျွန်တော်ရုံမရှိဘူး။ရုံမရှိဘူး။ကျွန်တော်ကဒီအခြားသော NGO တွေလိုမျိုးလည်းကျွန်တော် project တို့ပုံစံတော့မရှိဘူး။အဲ့တော့ကျွန်တော်ကအခုအတိအကျပါလဲဆိုပြည်တွင်းမှာရှိနေတဲ့တပိုက်တနိုင်အလူရှင်တွေပေါ့ပြီးခုပြီးတော့လုပ်နေရတာပေါ့လုပ်နေရတယ်ဒါသာတစ်အချက်ခက်ခဲပေါ့အတိအကျတော့ဒီဆန်အတိအကျခက်ခဲသူရချင်းဆိုတော့ကျွန်တော်ကဒီဆန်ရဲ့နောက်ွယ်မှာဖြစ်လာတဲ့ပြဿနာတွေပေါ့ဒီတကယ်ကိုဆက်နေတဲ့ချမူးပြီးလာတဲ့ဟိုဝန်ထမ်းတွေရှိဘူးမရှိတဲ့အခါကျတော့တချို့ခါလေးတွေမှာကျွန်တော်စီမံခန့်ခွဲရတဲ့အခက်အခဲတွေရှိတာပေါ့နော်အဲ့ဒါပဲအတိအကျပြဿနာပေါ့နောက်ဆုံးချက်ဆိုတော့ဒါနဲ့ဆန်နဲ့လို့ဆက်ကတာဒီကလေးတွေပညာရင်းရင်းကိုရှင်းလာရင်းလို့ဆိုတော့ကျွန်တော်ကအများကြီးရုံးလာရတာပေါ့နော်တကယ်လို့လားဘယ်နှလို့ပြည်ပြည်ဝဝနဲ့ဒီရန်ကုန်မြို့သားပြည်ပြည်ဝဝရှိလို့ကျွန်တော်လုပ်ပေးနိုင်တာလေအများကြီးလုပ်ပေးလို့ရတာပေါ့
ဒီ NEC ကမှာတော့မိဘမဲ့ကလေးအပါအဝင် HIV AIDS ရောဂါပိုးကူးစက်ခံထားရတဲ့အသက်အရွယ်ဆုံးကရောဂါတဲ့150လောက်ကိုပြုစုဆောက်ရှောက်ထားတာပါဒီကေဟာမှာရောက်နေတာ3နှစ်နီးပါးရှိဖြစ်တဲ့ရောဂါပိုးကူးစက်ခံထားရသူအသက်29နှစ်အရွယ်အမျိုးသမီးကတော့ဒီကိဟာမှာနေထိုင်ရတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါရစေ
။အခုဒီလိုရောက်လာတဲ့အချိန်ကအားလုံးကိုငါကကိုဟိုမှာနေခဲ့တဲ့ဟာနဲ့ဒီမှာနေခဲ့တာနဲ့ဘာမတူဘူး။လူဒီမှာအကုန်လုံးကလည်းဟိုမိသားစုတွေလိုပဲမိသားစုအကုန်လုံးထားပြီးတယ်။အဲ့လိုမျိုးကိုနေရမှာလို့မဟုတ်ဘူး။ကိုနေရမှာကျတော့ဒီလိုဖြစ်ပြီးတော့ကိုခွဲခြားမှုတွေအများကြီးပဲရှိတယ်။အဲ့ဒီမှာကျတော့အမျိုးခွဲခြားမှုလည်းမရှိဘူး။နေရာထိုင်ရတဲ့စင်ကြီးတယ်။စားတော့ပါတာစားအလုပ်ကရမှစားအကုန်လုံးစင်ကြီးတယ်
။လက်ရှိအားဖြင့်ဒီကေဟာမှာအသက်အငယ်ဆုံး17လသားအရွယ်ကနေအကြီးဆုံးအသက်80အရွယ်တိရှိတယ်လို့ဦးစိုးရသာတွန်းကပြောပြပါရယ်။ကျောင်းတက်နိုင်တဲ့ကျောင်းကြီးအရွယ်ကလေးတွေအနီးအနားကကျောင်းအသီးသီးမှာတက်ရောက်ပညာသင်ယူနိုင်အောင်လဲစီစဉ်ပေးထားပါရယ်။ဒီကေဟာမှာငယ်စဉ်ကလေးကနေထိုင်လာပြီးအခုဆိုရင်တက္ကသိုလ်တက်နေပြီဖြစ်တဲ့ကျောင်းသူတဦးကိုလည်းတွေ့ခဲ့ရပါရယ်။ဒီမှာရှိသူတွေအတွက်တနည်းကုန်ကြစေဟာပြည့်ပြည့်ကျက်နှစ်သိန်းခွဲတော့ရှိပြီးကလေးတွေရဲ့နေ့စဉ်အာဟာရစက်မှရေးပညာရေးစရာတွေအတွက်လိုအပ်ချက်တွေအများအပြားရှိနေစေဖြစ်တယ်လို့ဦးစိုးရသာတွန်းကပြောပါရခင်ဗျာ
ကိုကောင်းဆက်ဟင်းတင်ပြပို့ထားရပါရှင်